လဲမြို့တနယ်ချေးရွာအနောက်ဖက်မှာရှိတဲ့ဒေသခံကာကွယ်ရေးတပ်စခန်းကိုစစ်တပ်ကဝင်ရောက်တိုက်ခိုက်ရာမှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကကြာဆုံးတာတွေရှိတယ်လို့ဆိုပါတယ်။မကွေးတိုင်းမြိုင်မြို့နယ်ထဲမှာလည်းဒေသခံကာကွယ်ရေးစခန်းငယ်တစ်ခုဝင်ရောက်စီးနှင်ခံခဲ့ရပါသေးတယ်။စကိုင်းနဲ့မကွေးကဒေသခံကာကွယ်ရေးတပ်ဖွဲ့တွေစခန်းတိုက်ခိုက်ခံရတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုတော့ကိုရဲမုံကပြောပြမှာပါ။
စကိုင်းတိုင်းပလဲမြို့နယ်အဆက်မှာရှိတဲ့တနယ်ကျွော်အနောက်ဖက်ဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုဧပြီ5ရက်မနက်ပိုင်းကစစ်ကောင်စီကလေကြောင်းချီတက်ပစ်ခတ်တာတွေလုပ်ပြီးဝင်ရောက်စီးနှင်ခဲ့တာပါ။ဧပြီ6ရက်ကစစ်ကောင်စီတပ်တွေထွက်ခွာချိန်မှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နေမြေရှင်းလင်းရင်းတိုက်ဆုံနေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်9ဦးကိုတွေ့ရှိခဲ့ရတာပါ။တနယ်ကျွော်ဟာပလဲမြို့နယ်နဲ့မြိုင်မြို့နယ်အဆက်မှာရှိတဲ့ကျွော်တရားဖြစ်ပြီးအခုလိုစခန်းကိုဝင်ရောက်စီးနှင်တာဟာတရင်ပေးဒလန်ချောင်းလို့ယူဆကြအောင်ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။အဲ့ဒီကတော့သိနေစရာပါလို့တဆွဲရတယ်ဒီဘက်ကဘာလားလုံးတာလုံးမနေမရဘူး။ဒီဘက်ကလည်းဒေသခံကဝေးဖွဲ့ရအလုံးပြန်လဲခုခံကဝေးတာရောတော့ကတ်လို့မရတဲ့ကမ္ဘာဒီကောင်လေးပြန်လဲဆုတ်ခွာသွားရတာမဟုတ်။အဲသူတို့ဆုတ်ခွာတဲ့မှာစိတ်စကားကိုရှင်းလင်းရောလိုက်တာရဲဘော်တွေကဝေးတဲ့ကမ္ဘာရဲဘော်တွေရဲ့အဲလောင်းခွန်လောင်းလောက်တော့တွေ့တယ်လို့ပြောတယ်ဒီစကားကတော့ပြီးတယ်တကြောကြီးလာထိုးတာဆိုတော့ကျတော့ဒလန်ကောင်းလို့ပဲလို့ကျွန်တော်တော့မြင်နေရဒလန်ကောင်းကောင်းလေးကဒီနေရာဒီနေရာဆို location တိကျပြောပြတာလို့တော့သိနေတော့ channel တိုင်းတော့မသိနိုင်ဘူ
းစစ်တပ်ကအခုလိုလေကြောင်းကတိုက်ခိုက်ပြီးဝင်ရောက်စီးနင်းတာအပြင်တစ်ဖက်မှာလည်းပလဲနယ်တဲကကြေးရွာတွေမှာနေမြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေကရှိနေပါသေးတယ်ဧပြီ6ရက်မနက်ပိုင်းမှာလဲပလဲမြို့နယ်ထဲမှာနေမြေရှင်းလင်းနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေချောင်းသားကျေးရွာနဲ့ကန်နောက်ကျေးရွာကြားမှာတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်3ဦးကြာဆုံးခဲ့တယ်လို့စစ်တပ်ဘက်ကလည်း10ဦးခန့်သေဆုံးတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။ဒါနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်